မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီရဲ့ဒီတစ်ခေါက်ခီးစဉ်မှာမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေကိုဘသူတွေကျူးလွန်နေတယ်လဲဆိုတာနိုင်ငံတကာဘက်ကမှန်မှန်ကန်ကန်သိအောင်ဖော်ထုတ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဒုက္ခသည်အရေးနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။အထူးသဖြင့်ပြည်ပခဖြစ်နေတဲ့ဒေသတွေကဒုက္ခသည်တွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေကိုရန်ဟီလီရဲ့ခီးစဉ်ကနေအထောက်အကူပြုဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြပါမယ်ရှင်။
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်တိုင်းသားဒေသတွေမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေပိုးပြီးပြင်းထန်လာပြီးငြိမ်းချမ်းရေးရဖို့မျှော်လင့်ချက်တွေဝေးကွာနေတယ်လို့တိုင်းသားပြည်သူတွေကဝေဖန်ထောက်ပြနေခြင်း။တခါရခိုင်ပြည်အရေးဟာလည်းပြည်ရင်းရေးမဟုတ်တော့ဘဲအာဆီယံဒေသရင်းအရေးကိစ္စဖြစ်လာခြင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့အခုတစ်ခေါက်မြန်မာနိုင်ငံခီးစဉ်ထွက်ပေါ်လာတာပါ။အထူးသဖြင့်ရခိုင်ပြည်နယ်ကအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့တည်င်းအမှားတွေနိုင်ငံတကာကိုပြန့်နှံ့နေတဲ့အချိန်မှာအခုလိုရန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်ကနေမှန်ကန်တဲ့အချက်လက်တွေဖော်ထုတ်နိုင်ဖို့မျှော်လင့်ကြောင်းလူ့ခွင့်ရေးအကျိုးဆောင်ရှင်နေကြီးဦးရောဘတ်ဆန်းအောင်ကပြောပါတယ
်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကအခုကျွန်တော်တို့အစိုးရတည်းကပြတ်တမ်းနေတဲ့အချိန်ကာလမှာပြည်ပေါင်းစုံကနေပြီးတော့ချိုးနဲ့တိုက်ခိုက်နေတာတွေရှိပါတယ်လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးအစီရင်ခံမဲ့ပုဂ္ဂိုလ်ဟာမြန်မာနိုင်ငံလာရောက်ခြင်းဟာမြန်မာနိုင်ငံလက်ရှိဒီဈေး NLD အစိုးရရဲ့ဂုဏ်သိက္ခာကိုပုံမူပြီးတော့ပြင်သင်ပေးနိုင်နေတယ်။တကယ်အစ်စ်အမှန်တွေကိုလည်းဥရသမကကြားနိုင်မယ့်အနေအထားမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီလူ့ခွင့်ရေးအစီရင်ခံတင်သွင်းမဲ့ပုဂ္ဂိုလ်လာမအောင်ကြိုးစားတဲ့ကြိုးစားတိုက်တယ်လို့ပဲကျွန်တော်ကမြင်ပါတယ်။နောက်တစ်ချက်ကဒီလူ့ခွင့်ရေးချိုးဖောက်မှုကိုဘယ်ဘက်ကကျူးလွန်နေဆိုတာကိုမူပီပြင်းစွာဆက်လက်ပြီးတော့ပေါ်ထုတ်နိုင်မှုအတွက်သမိုင်းဆိုင်ရာလိုအပ်ချက်အနေနဲ့လူ့ခွင့်ရေးစင်ကန်စာတင်သွင်းမဲ့ပုဂ္ဂိုလ်ဆက်လက်ထားရှိသင့်သည်လေလို့ကျွန်တော်အနေနဲ့ကတော့ယူသားစွာမြင်မိပါတယ်
တိုက်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ဘက်မှာဆိုရင်လုံခြုံမှုမရှိဘဲအငြင်းစိုးရိမ်နေရကြောင်းဒေသခံတွေကလည်းပြောပါတယ်အထူးသဖြင့်စစ်ပြေးဒုက္ခသည်တွေရဲ့စခန်းတွေမှာအခြေအနေတွေဆိုးရွားနေပြီးလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေကြောင်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကအစဉ်တစိုက်ထောက်ပြနေကြတာပါ။ဒါကြောင့်၅နှစ်ကြာရှိနေတဲ့စစ်ပြေးဒုက္ခသည်စခန်းတွေအတွက်ဆက်ပြီးလိုအပ်နေတဲ့အကူအညီတွေအမြန်ဆုံးရရှိအောင်ရဟင်းလီရဲ့ခီးစဉ်ကနေဆောင်ရွက်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းထွေဂျန်ဒေါ်အဖွဲ့အစည်းတာဝန်ခံနန်ပုကပြောပါရစေ။
ညတော့အချင်းဒီကုလသမဂ္ဂကနေလာတဲ့ကိုယ်စားလှယ်တွေကဒီရိုဟင်ဂျာအရေးပဲပို့ပြီးတော့ highlight လုပ်ပြီးတော့ရိုဟင်ဂျာအရေးပဲသူတို့ဘူရောချေရှင်းမှုတွေပေးတယ်ပေါ့နော်ဒီ IDP တွေဆိုလို့ရှိရင်အများကြီးပဲဒုက္ခရောက်တယ်အခုဆိုရင်ပြီးတော့ IDP ဘဝကနေပြီးတော့ထပ်ပြီးတော့အထုတ်ပိုက်ပြီးပြေးနေရတဲ့အခြေအနေအခုဆိုမဟုတ်အရင်ရွာနေလိုက်တာမှလေသူတို့တွေဘယ်နေရာမှာဘယ်လိုခိုလုံပြီးတော့နေကြမလဲဆိုတာတွေကအရင်ပဲရင်လေးစရာဖြစ်တာပေါ့အဲ့ဒါကြောင့်မလို့ဒီကုလသမဂ္ဂကလည်းပဲဒီတိုင်းသားအရေးတွေဒီ IDP အရေးတွေကိုလည်းများများထပ်တွင်းစဉ်းစားပြီးတော့သူတို့တွေအတွက်ကိုအမြန်ဆုံးဒီနေထိုင်ပေါ်ဆောင်မှုမှာအမြန်ဆုံးဒီခင်ဗျားရဲ့ညီချင်းရအောင်ဖြည့်ရှင်းသွားဖို့ရန်အတွက်လည်းကျွန်တော်တို့မျှော်လင့်နေ
ဒါအပြင်ရဟင်းလီနဲ့တွေ့ဆုံခွင့်ရပြီးအခြေအနေမှန်တွေကိုတင်ပြခွင့်ရဖို့မျှော်လင့်ထားကြောင်းသူကဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့အခြေအနေကိုပြောချင်တယ်ဒီကျွန်တော်တို့ကချင်ဒေတာကအခြေအနေတွေကိုသူရ report ထားမှထည့်နိုင်အောင်လို့ကျွန်တော်တို့ကတော့တောင်းဆိုသွားမယ်သူလည်းကျွန်တော်တို့တောင်းဆိုတဲ့အတိုင်းလုပ်ပေးမယ်လို့တော့မျှော်လင့်နေပေါ့လွန်ခဲ့တဲ့အချိန်မှာလည်းကျွန်တော်တို့အမျိုးသမီးပအဝင်ရေးနဲ့ပတ်သက်ပြီးကြိတိပေးထားတဲ့အတိုင်းသူထည့်ပြောသွားတယ်ပေါ့နော် state level မှာလည်းပဲဒီ new thing တချို့လို့ရှာသူတွေ capacity ရှိတဲ့ဆိုရင်ရှိတဲ့လူတွေရှိပါတယ်ပေါ့နော်30ခန်းလုံးသူပြောတော့အခုဆိုရင်30ခန်းလုံးနဲ့ပတ်သက်ပြီးတော့ peace process မှာလည်းလက်ခံလာတယ်သူကတော့တိတ်တော့ဟိုက commit မရှိဘူးပေါ့ဒီလက်နဲ့ကင်ပက္ခတွေကတော့30ခန်းလုံးကိုလက်ခံလာတယ်ဆိုရဟာလေးတွေ့ရတာပေါ့နော်
အစိုးရရဲ့ဖိတ်ကြားချက်နဲ့ January 6ရက်နေ့ကနေ20ရက်နေ့အထိ12ရက်ကြာခီးစဉ်အတွင်းစုံစမ်းသိရှိချက်တွေကို match လာမှာကျင်းပမဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလာခံမှာရန်ဟီလီကအစဉ်ခန်းစာတင်သွင်းမှာဖြစ်ပါရဲ့ရှင်